မြန်မာနိုင်ငံမှာဆီယနာသိမ်းပြီးတဲ့နောက်ပိုင်းအခြေအနေတွေနဲ့ပတ်သက်ပြီးတော့လူမှုအတွက်သတင်းမှန်တွေကိုအချိန်နဲ့တပြေးညီတင်ပြနိုင်မှုရည်ရွယ်ချက်နဲ့လူမှုမိတ်ဆွေရုပ်သံအစီအစဉ်တစ်ခုကိုအမေရိကန်ကမ္ဘာသတင်းမီဒီယာ USAGM ကနေပြီးတော့လာမယ့်ဇွန်လ6ရက်နေ့ကနေစပြီးစတင်ထုတ်လွှင့်မှာဖြစ်ပါတယ်။ဖမ်းယူကြည့်ရှုနိုင်တဲ့ရုပ်သံလှိုင်းအသေးစိတ်ကိုတော့ VOE မြန်မာပိုင်းရဲ့ website စာမျက်နှာဖြစ်တဲ့ burmese.voenews.com မှာဖော်ပြပေးသွားမှာဖြစ်ပါတယ်။ဒီလူမှုမိတ်ဆွေရုပ်သံအစီအစဉ်ကိုတော့တပတ်9ရက်တနေ့တာပတ်လုံးထုတ်လွှင့်သွားမှာဖြစ်ပါတယ်။ VOE နဲ့ RFA ရဲ့ရုပ်သံအစီအစဉ်တွေကိုပူးလွဲထုတ်လွှင့်သွားမှာဖြစ်ပါတယ်။အခုဆက်ပြီးတော့တောက်ကြညရဲ့နောက်ဆုံးရသတင်းဆောင်မတွေနဲ့သတင်းပေးပို့ချက်တွေကိုတင်ဆက်ပေးကြပါရစေ။မြန်မာနိုင်ငံမှာဆီယနာသိမ်းမှုကိုစန့်ကျင်တဲ့ဆန္ဒပြပွဲတွေကရန်ကုန်မန္တလေးမုံရွာစတဲ့မြို့တွေမှာဒီကနေ့မှလည်းဆက်ပြီးတော့ရှိနေပါဗျ။ရန်ကုန်မှာတော့ဒီကနေ့မြို့နယ်အလိုက်ဆန္ဒပြပွဲအသေးစားတွေသာလုပ်နိုင်ခဲ့ပေမဲ့မုံရွာမှာတော့ဆန္ဒပြစစ်ကြောင်းတွေပူးပေါင်းပြီးတော့ဟောပြောပွဲတွေလုပ်ခဲ့ပါဗျ။နိုင်ငံတော်ဝန်ပုံစံအမျိုးမျိုးနဲ့လုပ်ကြတဲ့ဆန္ဒပြပွဲတွေရဲ့အကြောင်းရန်ကုန်ကလာတဲ့သတင်းမခင်ဖြူထွေးပြောပြပေးပါရှင်။
စစ်တပ်ကအာဏာသိမ်းအုပ်ချုပ်နေတာကိုရားတဲ့အခြေအနေပေါ်မူတည်ပြီးပုံစံမျိုးစုံနဲ့ကန့်ကွက်ဆန္ဒပြနေကြတာမှာဒီကနေ့လေမြန်မာနိုင်ငံကမြို့တချို့မှာဆန္ဒပြပွဲတွေရှိခဲ့ပါတယ်။ရန်ကုန်မြို့မှာဒီကနေ့တော့ဆန္ဒပြပွဲကြီးကြီးမားမားမရှိခဲ့ဘဲရက်ကွက်နဲ့မြို့နယ်အလိုက်လှုပ်တဲ့လူဝင်အားအနည်းငယ်နဲ့ဆန္ဒပြပွဲတွေပဲရှိခဲ့ပါတယ်။ဒီကနေ့ရန်ကုန်မြို့ကဆန္ဒပြပွဲအခြေအနေနဲ့ပတ်သက်လို့ဆန္ဒပြသူတူကရှင်းပြပါတယ်
။ဆန္ဒပြပေါ့နော်။ကျောင်းသားဒီလူကနေပြီးတော့ကျွန်တော်ရန်ကုန်မြို့နယ်မှာတရိတ်ပြပါရ။တို့ကြပြီးတော့တို့ကြပြီးတော့တို့အချိန်မိုင်းပါပဲဟို3မိနစ်4မိနစ်လောက်5မိနစ်လောက်ပေါ့နော်အဲ5မိနစ်နဲ့ချိန်ဝင်နေတော့တို့တို့ကြပြီးတော့လူလူခွဲသွားတယ်ဖန်တီးလည်းမရှိဘူးတော့မဖြစ်ခင်အဲ့လိုမျိုးပေါ့နော်လူဝင်အားကကျွန်တော်တို့ပါပဲပါရီကဟို15ရက်ဝင်နေတော့တို့တို့လောက်ပါဗျလူရမကြဘူးမနေ့ကကျွန်တော်လူရာကနန်းလောက်ထိသွားတာလည်းဖြစ်လို့ပြီးတော့အဲ့အခုဒီထွက်ထားတဲ့လူတွေနေနဲ့ပြန်ပြေးမယ်လို့တို့တို့ကတော့ဟိုကျွန်တော်တို့မနေ့ကတို့ကြတကယ်အောင်တယ်လေအောင်တော့ကျွန်တော်ကဟိုသူတို့ချက်ချင်းပြတ်ထွက်လိုက်နေတယ်ဆိုရင်အဲ့ထဲမှာဗီဒီယိုဖိုင်တွေရှိတယ်တပ်ပုံတွေရှိတယ်တော့သူတို့ရဲ့ကာဇယ်ကြီးကဒီနေ့မှပဲနားနေရလားဓမ္မမို့ရင်လည်းကျွန်တော်တို့ဘက်ကနေတော့တက်ကောခေါ်တော့ထပ်ဆောင်နေရတော့အဲ့ဒါကိုကျွန်တော်တို့အတိအကျပြောလို့မရဘူးကောနော်ဟိုနောက်တော့ဒီခုဒီဒီအပိုင်းကျွန်တော်ဒီတပိတ်လုံးမဲ့ကိစ္စကိုလည်းဟိုကျွန်တော်ကောခေါ်တာလည်းမရှိတော့အဲ့ကြောင့်လည်းထွက်မလာလို့ထင်ပါတယ
်စကိုင်းတိုင်းမုံရွာမှာဒီကနေ့ပင်မတပိတ်စစ်ကြောင်းကမုံရွာမြို့တစ်ဖက်ကမ်းမှာရှိတဲ့ကျေးရွာတပိတ်တွေနဲ့စုပေါင်းပြီးကျောင်းသားသမဂ္ဂကောင်းဆောင်တချို့ကဟောပြောပွဲလုပ်ခဲ့ကြတယ်လို့တပိတ်ပွဲမှာပါဝင်သူတို့ကပြောပါတယ်
။အဲ့ဘောပါနော်ဒီမြို့ပေါ်ကထွက်တာအဲ့ဒါနောက်တစ်ခုကကျွန်တော်ဒီပင်မတပိတ်တွေကဒီကျောင်းသားသမဂ္ဂကောင်းဆောင်တွေချူကကျွန်တော်ဒီမုံရွာမြို့ရဲ့အနောက်ဘက်ကမှာပါနော်။ဟောအဲ့ဒါသူတို့သွားပြီးတော့ပြောတာရှိရလား။အတိအကျသူတို့ဒီကျွန်တော်မုံရွာမြို့အနောက်ဘက်မှာဆိုရင်လေကျေးရွာစစ်ကြောင်းတွေရှိရပြီဟောသူတို့စစ်ကြောင်းတွေမှာတွားရောက်ပူးပေါင်းပြီးတော့တွားပြောတာပါဗျ။အဓိကတော့ကျွန်တော်တို့ကတော့ဒီလူမှုအနေနဲ့ဒီကြော်ငြိလုပ်ငန်းစဉ်တွေမှာတက်မှတ်ပြီးတော့ပါဝင်ဖို့ရည်ပြီးတော့နောက်တစ်ခုဒီဒီလူမှုပါဝင်နိုင်တဲ့ပေါ့နော်ဒီသူတို့လုပ်နေတဲ့ပုံစံပိတ်ကိုဖက်ပြီးတော့ရှင်းဆောင်ဖို့ပေါ့နော်ဟောအဲ့ဒါရဲ့ပြီးတော့နောက်တစ်ခုကကျွန်တော်တို့ဒီဒီသားဒီဒုက္ခကိုရေးခွဲပေါ့နော်ပါကဖာကြီးပေါ်လာတဲ့ခါတိုင်းလည်းဝင်းရင်အပီထောက်ခံကြဖို့ပေါ့နော်ဒီတော်လန်ရေးကိုကျွန်တော်တို့ဟိုဟာစဉ်းစားမပြတ်အစည်းအဝေးနိုင်အောင်အားလုံးကဒီလူမှုကကျေးဇူးထားကြဖို့ပေါ့နော်အဲ့ဒါလေးတိုက်တွန်းတာလေးပါပြောဖြစ်ခဲ့ပြဟုတ
်မုံရွာမှာစစ်ကောင်စီကဒီကနေ့လုံခြုံရေးအင်အားကိုအရင်ရက်တွေကထက်ပိုတွန်းမြင့်ထားပြီးအရက်ဝင်းနဲ့လက်နက်ကင်တွေကလည်းလမ်းတွေမှာကင်းလက်နေတာမျိုးတွေရှိတယ်လူဒေသခံတူကပြောပါတယ်မန္တလေးမှာလည်းလုံခြုံရေးတင်းကျပ်ထားတဲ့ကြားကဆရာနာရှင်စန့်ကျင်ရေးချီတက်ဆနပြပွဲတွေရှိခဲ့ပါတယ်ရန်ကုန်မုံရွာစတဲ့မြို့တွေနဲ့ချိတ်ဆက်ပြီးသိစေချင်တဲ့ခေါင်းစဉ်တစ်ခုတည်းနဲ့တညီတညာတဲ့ဆနပြမှုတွေကိုပို့ပြီးတော့လှုပ်သွားမယ်လို့မန္တလေးဆနပြသူတူကပြောပါတယ်
ဆန္ဒပြပွဲတွေရတော့ဗောနော်မန္တလေးရဲ့နေကိုနေပေါ့ဒီရှိနောက်တောင်ပြပေါ့လေးပြင်းလေးရမှာတော့ဒီကြောက်ကြားနေနေတော့ဒါကျွန်တော်ဆက်လက်ပြီးတော့ရှိနေပါလေစစ်ကောင်စီဘက်ကလည်းဒါနေ့စဉ်နေ့တိုင်းရက်ကွက်တန်းရက်ကွက်တန်းလမ်းလမ်းမှာပြတာလက်ပတ်နေပါလေသူဘယ်လိုပဲသူတို့ဘက်ကလက်ပတ်နေလက်ပတ်နေယနေ့ကျွန်တော်တို့ဒီမန္တလေးမှာဆိုရင်ဆန္ဒပြပွဲတွေရဟာနော်ကျောင်းသားတည်သူတွေရဟန္တာတွေပါဝင်ဆက်လက်ပြီးတော့ဒါတော့ဒါဒီနေ့ရှိကျွန်တော်တို့ဒါနောက်ကလည်းရှိတယ်ညနေလည်းကျွန်တော်တို့ဒါရှိနေပါလေခင်ဗျာကျွန်တော်တို့အခုတော်တော်များများအခုနောက်ပိုင်းလုပ်နေတဲ့ကိစ္စတွေပေါ်မှာတော့ကျွန်တော်တို့စူပေါင်းတပိတ်တင်နဲ့တွားတာများပါတယ်ခင်ဗျာအလုံးဝဆရာနာရှင်ဘက်ကဖိနှိပ်မှုတွေများလာတဲ့အခါမှာဒီလိုခွဲထွက်တည်တဲ့အပိုင်းပေါ့နော်ကျွန်တော်တို့စူပေါင်းပြီးတော့လုပ်တာပို့ပြီးတော့တင့်တော်တယ်ထင်လို့ကျွန်တော်တို့ဒီပေါ်မှာတော့ပြန်ပြန်တော်များများတော့ခေါ်တော့အခုပေါ်မှာစူပေါင်းတပိတ်စီကြောင်းစူပြီးတော့ထွက်နေတာများပါတယ
်ဖာကန့်မြိုင်ဆလင်းကြီးရင်းမာပင်ကလေးဒဝဲလောင်းလုံးပြင်ဦးလွင်ပခုတ်ကူစားတဲ့မြို့နယ်တွေမှာလည်းပျောက်ကြားတဲ့ပိတ်တွေလုပ်ခဲ့ကြပါရဲ့ရှင်